လူလူရွေးချယ်တင်မြှောက်ခံထားရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်တက်ရောက်နိုင်ဖို့ကိစ္စကိုနိုင်ငံရေးအကြက်တဲတစ်ခုအဖြစ်နဲ့ဒီမချဲ့ကားလိုပဲနဲ့နီးစနစ်ပိုင်းအခက်အခဲတစ်ခုသာဖြစ်တာကြောင့်မကြခင်မှာပြည်လေသွားလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါအပြင်သမရဦးသိန်းစိန်အပေါ်မှာသူ့ရဲ့ယုံကြည်မှုကိုလည်းထပ်ပြီးတော့အတည်ပြုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အီတလီနိုင်ငံသားဝင်ကြီးနဲ့ဒီကနေ့မနေ့ပိုင်းကနေမှာတွေ့ဆုံဆွေးနွေးပြီးသတင်းစာရှင်းလင်းပွဲမှာဒေါက်ဆန်းစုကြည်ကအဲ့ဒီလိုပြောတာဖြစ်ပါတယ်။အပြည့်စုံကတော့ဘင်ကောက်ကနေကိုချချောသိန်းကဆက်ပြောပြမှာပါရှင်
။ဒေါက်ဆန်းစုကြည်ပါဝင်ရွေးကောက်ခံ NLD ကိုယ်စားလှယ်တွေဘယ်တော့လွတ်တော်တက်နိုင်မလဲဆိုတာဟာဒီကနေ့မြန်မာနိုင်ငံရေးမှာရည်ရည်မေခွန်းဖြစ်နေတယ်ဆိုတာကိုသတိထားမိပုံရတဲ့ဒေါက်ဆန်းစုကြည်ဟာအဲ့ဒါနဲ့ပတ်သက်ပြီးအသေးအချာနဲ့ရှင်းရှင်းလင်းလင်းပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အီတလီနိုင်ငံသားဝင်ကြီးဂျီယူလီယိုတာစီဒီဆွန်အာဂါတာနဲ့တနအိကြော်ကြာတွေ့ဆုံဆွေးနွေးပြီးလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့တာဖြစ်ပါတယ
် With regard to the National Assembly, we hope that the present problem will be smoothed over without too much difficulty.
လွတ်တော်တက်ရောက်ရေးနဲ့ပတ်သက်လို့အချိန်အကြာကြီးနဲ့အခက်အခဲတွေအများကြီးဖြစ်မနေပဲပြည်လည်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်လွန်ခဲ့တဲ့နှစ်20လုံးလုံးလွတ်တော်ပြင်ပကနေတိုင်းပြည်တော်ဝန်ထမ်းဆောင်ခဲ့တယ်လို့အခုလဲလွတ်တော်တွင်ကနေဆက်ပြီးတော်ဝန်ထမ်းနိုင်မှုကျွန်တော်တို့မျှော်လင့်ထားပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒါအပြင်ဒီကိစ္စကိုကြီးမားတဲ့နိုင်ငံရေးအကြက်အတဲပြဿနာကြီးတရအဖြစ်ဒေါက်ဆန်းစုကြည်ကမမြင်စေချင်ပုံရပါတယ်။အဲ့ဒီလိုမဟုတ်ဘူးဆိုတာကိုသမရဦးသိန်းစိန်အပေါ်သူ့ရဲ့ယုံကြည်မှုကိုထပ်လောင်းပြောဆိုခြင်းအဖြစ်အခိုင်အမာရှင်းလင်းခဲ့ပါတယ်
။ We would like to think that these are purely technical ones. We would not like to expand them to the point that they become a political issue.
ဒီကိစ္စဟာနိုင်စနစ်ပိုင်းအခက်အခဲတစ်ခုသာပဲဖြစ်ပြီးနိုင်ငံရေးကိစ္စတခုအနေနဲ့ချက်ယူတာမျိုးမဖြစ်ချင်ပါဘူး။အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားဖို့အတွက်ကျွန်တော်တို့ဆက်ပြီးနီးလန်းရှာသွားမှာပါ။သမရဦးသိန်းစိန်ဟာပြုပြင်ပြောင်းလဲရေးဆိုင်ရာဂျိုးပန်းဆောင်ရွက်မှုတွေမှာယူသားမှုရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။သူဟာမြန်မာနိုင်ငံကိုအပြုသဘောဆောင်တိုးတက်တာအမှန်တကယ်မြင်ကျင်သူလည်းဖြစ်ပါတယ်။ဒီအချက်တွေကြောင့်ကျွန်တော်တို့ NLD အနေနဲ့ဒီနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာသမရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ဂျိုးပန်းမှုတွေကိုအချိန်မြင့်သွားမှာဖြစ်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။အီတလီနိုင်ငံသားရေးဝန်ကြီးရောဒေါက်ဆန်းစုကြည်ရောကလက်ရှိတိုင်းပြည်အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေထဲမှာအပြောင်းအလဲကိုမလိုလားသူတွေရှိနေသေးတယ်ဆိုတာကိုတင်ကြီးတညွတ်ထဲအသိမှတ်ပြုကြပါတယ်။သမရဦးသိန်းစိန်နဲ့တက်ဆိုင်ရာလွှတ်တော်ခေါင်းဆောင်တွေကိုနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တဲ့မစ္စတာဂျီယူလီယိုဒါစီကသူတို့အပေါ်မှာသူ့အနေနဲ့အသိမှတ်ပြုလေးစားမှုဖြစ်ခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေမှာဥရောပတမကနဲ့အတူအီတလီနိုင်ငံကအတက်နိုင်ဆုံးအကူအညီပေးသွားမှာဖြစ်တယ်လို့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာရပ်တန့်သွားလို့အချိန်နှေးသွားလို့မရဘူးလို့လည်းသတိပေးခဲ့ပါတယ်။ဒါအပြင်သူတို့အနေနဲ့2015ခုနှစ်စီအခုကတည်းကလမ်းမျောကြည့်နေပြီဆိုတာကိုလည်းထင်ရှားစေခဲ့ပါတယ်
။ We look forward to the 2015 general elections in Myanmar which I strongly hope will
have 2015ခုနှစ်ကြာရင်မြန်မာနိုင်ငံမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲတွေကိုကျွန်တော်တို့မျှော်လင့်ဆောင်ဆိုင်နေပါတယ်။အဲ့ဒီရွေးကောက်ပွဲတွေကနေပြည့်ဝတဲ့ဒီမိုကရေစီကိုကျင့်သုံးတဲ့နိုင်ငံတစ်ခုအဖြစ်ပြန်ရောက်သွားလိမ့်မယ်လို့ကျွန်တော်အခိုင်အမာမျှော်လင့်ထားပါတယ်ဆိုပြီးအီတလီနိုင်ငံသားရဲ့ဝန်ကြီးဂျီယူလီယိုတာစီကပြောပါတယ်။မြန်မာနိုင်ငံကအပြောင်းလဲတွေကိုနိုင်ငံတကာကအပြုသဘောဆိုင်ဝန်ဝန်တုံ့ပြန်နေကြတဲ့အတွက်နိုင်ငံတကာအကူအညီတွေမကြခင်အချိန်ကာလအတွင်းဝင်ရောက်လာဖို့ရှိနေတာကအသေးချာပါ။မြန်မာနိုင်ငံလိုဘာမှခိုင်မာမှုမရှိသေးတဲ့နိုင်ငံတစ်ခုမှာနိုင်ငံတကာကပေးတဲ့အကူအညီတွေကနေဘေးထွက်ဆိုးကျိုးတွေတက်ရောက်နိုင်တယ်ဆိုတာကိုနားလည်ထားတဲ့ဒေါက်ဆန်းစုကြည်ကအကူအညီတွေပေးတာနဲ့ပတ်သက်လို့သတိပေးစကားပြောခဲ့ပါတယ်
။ National League for Democracy is most concerned that all aid that is given whether for development purposes or humanitarian purposes should serve to empower
လူသားချင်းစာနာထောက်ထားမှုဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတကာကနေပေးတဲ့အကူအညီတွေအားလုံးဟာလူမှုအနေနဲ့အာဏာပိုင်တွေပေါ်မှာမှီခိုရမှုကိုရောကြစေပြီးလူလူကိုအားကောင်းလာအောင်အထောက်အကူပေးစေဖို့ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစဉ်တစိုက်ရှိထားတဲ့စိုးရိမ်ချက်ဖြစ်ပါတယ်။အဲ့ဒီနီလန်ကသာလျှင်စီးပွားရေးနိုင်ငံရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုတွေလိုင်လောညီထွေဖြစ်စေမှာပါလို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်။အီတလီနိုင်ငံမှာဒေါက်ဆန်းစုကြည်ကိုဂုဏ်နူးဆောင်နိုင်ငံသားအဖြစ်တည်မှတ်ပြုချင်းမြင့်ထားတဲ့မျိုးတွေရှိနေပြီးဒေါက်ဆန်းစုကြည်အနေနဲ့အီတလီနိုင်ငံစီလာရောက်လည်ပတ်ပါလို့ထရနူးတွေ့ဆုံချိန်မှာအီတလီနိုင်ငံသားရဲ့ဝန်ကြီးကဖိတ်ကြားခဲ့ကြောင်းအီတလီအခြေစိုက် AGI သတင်းဌာနကရေးသားထားပါတယ်ခင်ဗျာ